ကိုကလက်နက်ကင်တက်တဲ့မြန်မာအစိုးရတပ်တို့ကြားလက်တလောကာလမှာလောကွာချိုင်းဒေသတဝိုက်နဲ့ရှင်ခုတ်ထံဒေသတဝိုက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီကနေ့မှာတော့တိုက်ပွဲတွေမရှိပေမဲ့နှစ်ဖက်အသင့်အနေထားမှာရှိနေပါတယ်။နောက်ဒီလ9ရက်နေ့လုံထံတဝိုက်နဲ့စီကောလျံချေးရွာအနီးနှစ်ဖက်တိုက်ပွဲတွေအတွင်းမြန်မာတပ်မတော်ဘက်ကတပ်သားတအုပ်ကိုအရှင်ဖမ်းမိထားပြီးစစ်တုံးမှန်အဖြစ်ကောင်းကောင်းမွန်မွန်စောက်ရှောက်ထားတယ်လို့လည်းကိုကလက်နက်ကင်တို့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကဒီကနေ့မှာပြောပါတယ်။
အော်တူရှိပါတယ်တူရှိပါတယ်ကျွန်တော်လွတ်မဲ့အချိန်ကျရင်ကျွန်တော်ကိုကြီးညာပါမယ်သူ့ကိုပြန်ခိုင်းတာသူ့တော့မပြန်ဘူးပြန်ရဲဘူးတဲ့အော်သူကတာမ66အောက်ကပဲတင်တယ
်အော်ဟုတ်ကဲ့
ပဲတက်ရင်ကလည်းကျွန်တော်တော့မိတ်နေပြီဗျနာမည်လည်းကျွန်တော်မိတ်သွားပြီကျွန်တော်ကတင်ဖို့ရှိရဲ့အဲသူ့အကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီ official blog မှာနောက်ထပ်နေရ3ရက်ဆိုတင်လိုက်မယ်ဗျအော်ကျွန်တော်သူ့ကိုလည်း interview လုပ်ထားပါတယ်ခင်ဗျ interview လုပ်ထားဆိုတော့သူ့နာမည်ကဲဥမာကိုယ်ပိုင်နံပါတ်ကဲပြီးတော့သူအရင်အိမ်ထောင်ရေးချီနေတယ်ပြီးတော့သူတို့တက်ကဘလို့သူတို့ဘာကြောင့်ဒီလိုရောက်လာလဲဘာကြောင့်မလို့တိုက်နေလဲတိလာဆိုတော့သူကမသိဘူးကျွန်တော်ကဟိုတရုတ်ပြည်ကဝင်ပြီးတော့ချူးကျော်တယ်တဲ့အဲ့နဲ့လာပြီးတော့တိုက်ခိုင်းတာပါတဲ့သူကတော့အဲ့လိုပြောတယ်ဗျအရာရှိတွေကပြီးတော့ဒီကိုကံမှာရှိတဲ့လူတွေကအရန်ဟိုဖြစ်တယ်ပေါ့ဆိုတော့အရန်ဆိုးတယ်ပေါ့အဲ့တော့အပြစ်ချိန်မောင်းအောင်မယ်ပေါ့သူအသက်ရွယ်က20ကျော်တယ်နဲ့ဗျတတပါ
ဟုတ်ကဲ့ရှင်ဒါကတော့ကိုကန့်တက်တူရဲ့ပြောခွင့်ရဥထွတ်မြတ်လင်းဖြစ်ပါတယ်တလာခွေညီပါကြားမြင်လာပြီးဖြစ်တဲ့ကိုကန့်ဒေတာစီအခြေအနေကိုလွှတ်တော်ဘက်ကရောသဘောထားမှတ်ချက်ဘယ်လိုများရှိသလဲဆိုတာကိုတော့လွှတ်တော်အမှတ်တူလည်းဖြစ်တိုင်းရင်သားငင်းချမ်းရေးကော်မတီရဲ့အတွင်းရေးမှုလည်းဖြစ်တဲ့ဒေါ်ရဲဘူးကိုကျွန်မဆက်သွယ်မိမြတ်တဲ့အခါမှာတော့သူကအခုလိုပြောပါတယ
်ဒီကန့်တော့လည်းတစ်ခေတ်ဝင်နေလဲသွားလို့ဆင်းနေတာတော့မရှိသေးပါဘူးဘာလို့လဲဆိုအခုကဟိုတိုင်းတာဖြစ်မှာလေဒီအခုဆွေးနွေးနေတဲ့ရင်းချမ်းရေးဖြစ်စဉ်မှာဆွေးနွေးတာလေဒီကိုကန့်နဲ့ပတ်သက်တဲ့ဖြစ်စဉ်ဒီကောင်းစဉ်ကိုတော့ဒီထက်တင်ဆွေးနွေးခြင်းမရှိတဲ့အတွက်ကျမတို့ကလည်းလွတ်တော်ကိုလည်းနေတဲ့အနေနဲ့လည်းအဲ့ဒါကိုစောင့်ကြည့်နေတာပါအဲ့တော့သူတို့အနေနဲ့ဒီကိစ္စတော့ပြည်သဆွေးနွေးသွားမယ်လို့သိရတဲ့ဗနီးတဲ့ဖုံနဲ့သူတို့ပြည်သဆွေးနွေးမယ်ဆိုတာလေတော့ဖြစ်ချင်ပါလေဘာလို့လဲဆိုဒီလက်နဲ့ကိုင်းကတော့များသောအားဖြင့်တပ်မတော်နဲ့တက်ဆိုင်တာမလို့တပ်မတော်အပိုင်းနဲ့ဒီဘုရားကလည်းနဲ့ကန်တိုင်းသားတွေလည်းဒီကန်တာအပေါ်မှာဘယ်လိုသူတို့ပေါင်ရက်လာမယ်ဆိုတာသွားတော့လည်းနည်းနည်းစောင့်ကြည့်ဖို့လိုပါရဲ့
လက်ရှိကိုကန်ဒေတာဘက်ကစီရေးတင်းမာမှုအခြေအနေတွေကတော့ငြိမ်းချမ်းမဲ့အလားအလာမရှိသေးပါဘူးရှင်